မင်္ဂလာပါ RFA ပေးစာပြန်စာအစီအစဉ်ကနေကြိုဆိုပါရစေ။ကျမကဇူလိုင်မျိုးပါ။ဒီတစ်ပတ်အတွက်ပထမဆုံးဂန်ဂေါမျိုးရောက်အမည်မဖော်လိုသူဝန်ထမ်းတဦးပေးပို့လာတဲ့စာကိုတင်ပြပါမယ်။မင်္ဂလာပါ RFA ကျွန်တော်တို့ရဲ့ရင်ဖွင့်စကားသံတွေကိုအများကသိအောင်ပြောကြားပေးလို့ကျေးဇူးတင်ပါတယ်။ကျွန်တော်ကဝန်ထမ်းတစ်ယောက်ပါ။လက်ရှိဂန်ဂေါမျိုးမှာတာဝန်ကျနေပါတယ်။ဂန်ဂေါမျိုးမှာညမထွက်ရအမိန့်ကည၈နာရီဆိုပြီးထုတ်ထားပေမဲ့ပြည်သူတွေကညနေ6နာရီကျော်ရင်မထွက်ရဲကြပါဘူး။ဘာဖြစ်လို့လဲဆိုရင်ညနေ6နာရီကျော်အပြင်ကိုထွက်လို့စစ်တပ်နဲ့ရဲကင်းပတ်တဲ့ကားနဲ့တွေ့ရင်သူတို့ကတွေ့တဲ့သူကိုမထင်ရင်မထင်သလိုဖမ်းပြီးတော့တယောက်ကိုအနည်းဆုံးငွေ15သိန်းနဲ့ပြန်ရွေးခိုင်းပါတယ်။သူတို့ကင်းပတ်တဲ့ကားကလည်း4စီးလောက်ရှိပါတယ်။ပြီးရင်အဲ့ဒီရတဲ့ငွေနဲ့ဂန်ဂေါမြို့မှာရှိတဲ့ကာရာအိုကေဆိုင်တစ်ဆိုင်မှာမိုးအလင်းနေကြပါတယ်တဲ့။ကံကောမျိုးမှာကပြီးခဲ့တဲ့2021 6 လပိုင်းကလေးကအင်တာနက်ဖြတ်ထားတာပါအခုဆိုရင် MPT Fiber Line တက်ပြီးတော့သုံးလို့ရပြီမဲ့လဲသူတို့ဖြတ်ချင်တဲ့အချိန်ကြရင် Fiber Internet Line ပါမကြမ်းဖုန်း Line ပါဖြတ်ပါတယ်မြို့ပေါ်မှာဒီဇယ်စီမရတာကလည်းရက်20လောက်ရှိပါပြီအခုလို့ဖြစ်နေတာတွေကိုကဘာကသိအောင်တင်ပြပေးစီလိုပါတယ်ကျေးဇူးတင်ပါတယ်ဆိုပြီးတော့ရင်ဖွင့်လာတာပါရှင
်ကိုယ့်ရဲ့ပတ်ဝန်းကျင်မှာအဆင်မပြေတာတွေအမြင့်မတော်တာတွေကိုပြောချင်ရင်RFA ရဲ့ Viber နဲ့ဆက်နေဖုန်းနံပါတ် 232-235-4218 ကိုဆက်သွင်းနိုင်ပါတယ
်။အခုတစ်ခါတော့ရခိုင်ပြည်နယ်ကပေးစာတစ်စောင်ကိုတင်ပြကြပါမယ်။စာထဲမှာတော့အာနာသိမ့်ပြီးကလေးကကျွန်တော်တို့ရိုဟင်ဂျာမွတ်စလင်တွေရခိုင်ပြည်နယ်စစ်တွေမြို့တွေကိုဆိုင်ကယ်စီးပြီးသွားရင်ရင်ထင်းရဲတွေကလိုက်ဖမ်းပြီးတော့ငွေညစ်ပါတယ်ဆိုပြီးတော့ပြောပြလာတာပါ။ဖမ်းပြီးလို့ငွေတောင်းရင်လဲ2000 3000 5000 10000အဲ့လိုမျိုးအစအစာခွဲခြားပြီးတော့တောင်းတာပါတဲ့ကျွန်တော်တို့ရိုဟင်ဂျာမွတ်စလင်တွေကိုပဲဖမ်းတာပါကျမ်းမာရေးလူမှုရေးကိစ္စတွေနဲ့တွားရင်လည်းဖမ်းပါတယ်ဆေးဝယ်ဖို့ဆေးကမ်းပြဖို့တွားရင်လည်းဖမ်းတာပါပဲတရက်ကဆိုရင်ဆေးသမားကြီးဒုက္ခတဲ့စခန်းကတယောက်ကသူ့အမေအတွက်ဆေးဝယ်ဖို့တွားတာကိုဖမ်းပြီးတော့ပတ်စံတောင်းပါတယ်သူကပေးစရာပတ်စံမရှိတော့စားနပ်ရိက္ခာစာအုပ်ကိုပေါင်ပြီးတော့ပေးခဲ့ရပါတယ်တဲ့နေ့တိုင်းနေ့တိုင်းမရှိဆင်းရဲတဲ့သူတွေစီကနေငွေညစ်နေတာပါစစ်ကောင်စီကသာအေးချမ်းနေတယ်ပြောနေတာရခိုင်ပြည်နယ်စစ်တွေမျိုးအကြီးအကဲတွေကဒီလောက်ရက်တွေကိုမသိတာလားမသိဟန်ဆောင်နေတာလားမေးပေးပါ RFA ခင်ဗျာလုံခြုံရေးအရနာမည်တော့မဖော်ပြပါနဲ့ဆိုပြီးတော့ပေးပို့ပြောပြလာတာပါရှင
် RFA ကိုစာရေးပြီးပေးပို့ခြင်းနဲ့ဆိုရင်တော့ RFA Burmese ရဲ့ Facebook Messenger ကနေဖြစ်ဖြစ် rfa.burmese@gmail.com ကဖြစ်ဖြစ်ပေးပို့လို့ရပါတယ်ခင်ဗျာ
ကရှမ်းပြည်နယ်ဘက်ကဒေသခံတအူးရင်ဖွင့်လာတဲ့အကြောင်းကိုတင်ပြပါမယ်။တောင်ကြီးမြို့နယ်မှာ PNO ပအိုးအဖွဲ့ကစစ်သားအသစ်စုဆောင်နေလို့ပါဆိုပြီးတော့ပြောပြလာတာပါ။ဒီတောင်ကြီးမြို့နယ်ဟိုပုံးမြို့နယ်အကုန်ဘဲဘာသာပဲဖြစ်ဖြစ်တရွာကို9ရောက်တအိမ်ကိုငွေ3000ထည့်ရမယ်။စံလဲထည့်ရမယ်တဲ့။အသက်18နှစ်အထက်တွေကိုစရင်ကောက်နေတာပါ။ကျွန်တော်သိသလောက်နှစ်ပေါင်း20ကျော်မှာဒီအဖွဲ့ကပတ်စံကောက်စံကောက်တာမျိုးမလုပ်ဘူးပါဘူး။ဒါပထမဆုံးပါတဲ့။အခုလူပါထက်တောင်းတယ်ဆိုတာတော့အရန်ကိုလွန်နေပါပြီ။တအိမ်ကို3000ဆိုတာကလည်းများလွန်ပါတယ်။ရွာသူရွာသားတွေကစားဖို့အတွက်ခက်ခက်ခဲခဲရုန်းကန်ပြီးတော့ရှာစားနေရတာပါ။ပြီးတော့မီတာကားကလည်းတစ်ဖက်နဲ့လောက်ကုန်လို့ရှိရင်မီတာကြီးဆောင်ရအပိုကြီးတစ်လ3000ပေးရနဲ့အခုနောက်ထပ်ဒီ3000ကိုပါထပ်ပေးရပါအောင်မယ်။စစ်သားလုပ်ဖို့ကိုရောဘသူသွားရမှာလဲ။သွားရင်ရောအင်္ဂါမိသားစုကိုဘသူကရှာကျွေးမှာလဲ။စဉ်းစားလို့လည်းမရတော့ပါဘူး။မြန်မာနိုင်ငံမှာလည်းမနေကျင်တော့ပါဘူး။စရနာသိမ့်ပြီးကလေးကအခုထိစိတ်ဆင်းရဲကိုဆင်းရဲနဲ့နေနေရပါတယ်ဆိုပြီးတော့ရင်ဖွင့်လာတာပါရှင်ဒီတစ်ပတ်အစီအစဉ်ကိုတော့ဒီလောက်နဲ့ပဲရန်နာပါရစေအနေနဲ့ရရက်က RFA ပရိသတ်တွေအနေနဲ့ပြောပြရင်ဖွင့်ကျင်တဲ့အကြောင်းတွေရှိနေရင်ပေးစာပြန်စာခံတာကိုလိမ့်မှုပြီးတော့ RFA Bemis ရဲ့ Messenger ကပဲဖြစ်ဖြစ် Viber နဲ့ Signal ဖုန်းနံပါတ် 232-235-4218 ကိုပဲဖြစ်ဖြစ်အချိန်မရွေးဆက်သွယ်ပေးပို့နိုင်ပါတယ်ရှင်RFA ကိုကြည့်ရှုအားပေးတဲ့အတွက်ကျေးဇူးတင်ပါတယ်။နောက်တစ်ပတ်မှလည်း RFA ပရိသတ်တွေရင်ဖွင့်လာတာတွေကိုကောက်နှုတ်တင်ပြပေးဦးမှာမို့စောင့်မျှော်ရှုစားပါအောင်ရှင်။